ခုရန်ကုန်မြို့ကဂျာနယ်တွေမှာဗိုလ်ချုပ်ကြီးသိန်းစိန်ရဲ့ဓာတ်ပုံထဲမှာဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံကိုထည့်သွင်းဖော်ပြခွင့်ပြုမယ်လို့အမူချထားတယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျာ။ဆိုတော့အတော်များများကလည်းဒီမူကိုမရှင်းကြတဲ့အခါဆရာတို့မြန်မာသတင်းသမဂ္ဂအနေနဲ့ဒီမူပေါ်မှာဘယ်လိုနားလည်ထားတယ်ဆိုတာသိပါရစေခင်ဗျာ
။အခုလိုဒေါ်ဆန်းစုကြည်ပုံကိုပုံမှန်ဆိုရင်ဝန်ကြီးချုပ်သိန်းစိန်ပုံကိုလည်းပဲထည့်ရမယ်ဆိုတာကတော့ဒီဥစ္စာကအရေးမကြီးတဲ့တည်င်းဆိုရင်တော့ပြည်သာသမားတွေကပါပဲပြောကျွန်တော်တို့ခြံခဲ့တာကြတာများတာဟုတ်အခုဒေါ်ဆန်းစုကြည်ရဲ့တရင်ကထိရောက်နေတဲ့အချိန်မှာဒေါ်ဆန်းစုကြည်တရင်ကိုဖယ်သူတို့ highlight လုပ်ပြီးဖော်ပြခြင်းမှာပဲဗိုလ်ချုပ်ရေးသိသိရပုံကတော့ဘယ်လိုလုပ်ပြီးတော့တရင်ကမအဆပ်ပဲသူတို့ထည့်လို့ရမယ်ဘာကြောင့်လဲဆိုတော့နေပြည်တော်မှာဗိုလ်ချုပ်ရေးသိသိနဲ့ကျွန်တော်တို့ဒီ mission ဘက်နဲ့တွေ့တဲ့အချိန်တုန်းကလည်းပဲတရင်တော်တွေကိုသူတို့ဖိတ်ကြားတာမဟုတ်ဘူးတော့ခေါ်ပြီးတော့အဲ့ဒီလိုပဲခွင့်ပြုရတာမဟုတ်ဘူးအဲ့ဒီခါကျတော့အဲ့ဒီတရင်ကိုလည်းဖားရဘယ်လိုလုပ်ပြီးတော့တရင်လုပ်ကြမလဲကျအရမ်းရမလို့အခုလိုကျွန်တော်တို့ပိတ်ချို့ညကြက်ဒီချုပ်နဲ့လုပ်တဲ့ကိစ္စကတော့ပြင်ကျွန်တော်တို့တဲကလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒီဟာအင်တာအကြီးတာပါလေဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဟာအခုမြန်မာနိုင်ငံကိုဒီလိုစီးစနစ်ချီကိုပြောင်းမယ်ဆိုပြီးတော့အခုလိုအမေရိကန်မစ်ရှင်နဲ့စတွေ့ပြီးတော့ဒီလိုပြားတိုးတက်မှုအလားလာပြီးကြာနေတဲ့အချိန်အခါမှာခြေဆက်ပြီးသွားမယ်ခရီးမှာတော့ကျွန်တော်တို့တဲလာသမားတွေကိုနိုင်ငံတကာစာနှုန်းစာချုပ်တွေနဲ့အညီလွတ်လပ်လွတ်လပ်တဲ့ယူကွန်းတဲ့ဓာတ်ပုံတွေသုံးကွန်းတဲလာသမားရဲ့သူကျင့်ဝင်စီမံစီကံပေါင်းနဲ့ကနေပြောသတင်းစာအလုပ်ကိုလွတ်လပ်လွတ်ဖွင့်ပေးတယ်လို့ကျွန်တော်တို့မြင်ပါတယ
်။အနာပိုင်းတွေဘက်ကဒီမူကိုချလိုက်တာဟာဘာရည်ရွယ်ချက်ကြောင့်လို့ဆရာတို့သုံးသပ်တော့ခဗျာ
။အဓိကကတော့ဒေါ်ဆန်းစုကြည်ရဲ့သတင်းကဒီမြန်မာပြည်တွင်းကသတင်းမီဒီယာတွေမှာမှမဟုတ်ဘူး။ဒီကနေ့ကျွန်တော်တို့နိုင်ငံတကာသောသတင်းမီဒီယာတွေမှာတော့နာမည်ကြီးဒီ BBC CNN အစတဲ့ဒီသတင်းဌာနကြီးတွေ Al Jazeera တွေပါဝင်ပေါ့လေ။အကုန်လုံးမှာဒီကနေ့အဲဒေါ်ဆန်းစုကြည်ရဲ့ပုံစံမှုအခုရထားတဲ့ပုံလေးနဲ့ဒီသတင်းကိုသူတို့ဝေဝေဆဆအခုပေါ်ပြနေကြတာကျွန်တော်တို့တွေ့နေရတယ်။အဲ့တော့ဒေါ်ဆန်းစုကြည်သတင်းကအင်တာမဂရမာအခုဒီရက်ထဲမှာတော်တော်ကြီးစွမ်းမုန်းနေတယ်။ဆိုတော့အဲ့ဒါကိုသူတို့သိပြီးတော့သဘောတူဖို့မရဘူး။ဒီအမေရိကန်ကျွန်တော်တို့မစ်ရှင်နဲ့ပေါ့လေ။ကောင်းသောအလားအလာရလာတယ်ပြီးတော့သူတို့တွေ့ခွင့်ပေးတဲ့နေရာမှာသူတို့ဘက်ကလည်းပဲသဘောထားကောင်းနေဆိုတဲ့သဘောကိုပေါ်ပြစေခြင်းနဲ့တွေ့ကိုကျော်ကြီးသိန်းစင်ရဲ့သတင်းနဲ့တပ်ပုံကိုလည်းပဲသူ့တွဲပြီးတော့ပေါ်ပြစေခြင်းနဲ့သဘောဖြစ်တယ်။သဘောကတော့ဒေါ်ဆန်းစုကြည်ကြရှိနေတဲ့ဂေါ်ဒိတ်ခါအော်နာတွေကိုသူတို့လည်းတော့ခွဲပေးပါဆိုတဲ့သဘောမျိုးပြောတယ်လို့ဖြစ်နေတယ်
။အင်းရလိမ့်မှာဒေါန်ဆန်းစုကြည်နဲ့မစ္စတာကမ်ဘဲတို့အဖွဲ့နဲ့တွေ့ခဲ့တုန်းကသတင်းတောက်တွေကိုသတင်းယူခွင့်တော့မပေးဘူးပေါ့ဆရာ။ဓာတ်ပုံရိုက်ခွင့်တော့ဒါထူးထူးခြားခြားပေးခဲ့တာတွေ့ရပါတယ်။ဆိုတော့ဒါဟာတိုးတက်မှုတစ်ခုလို့ဆရာတို့မြန်မာသတင်းသမဂ္ဂအဖွဲ့နဲ့သုံးသပ်ပါသလားခင်ဗျာ
။အဲရေးဘူးလားအဖြစ်ပြောရရင်တော့ပေါ့လေကျွန်တော်တို့ဒါပစုံတရာတော့တိုးတက်တယ်လို့တော့ပြောရမှာပေါ့။ဘောလည်းပဲကျွန်တော်တို့ကဒီတဲ့ကကျင့်ဝတ်စီမင်းစီကံပိုင်းတဲ့ကလွတ်လပ်ခွင့်ပိုင်းနဲ့ပြန်ကြည့်ပြန်တော့လည်းပဲရှေ့တုန်းကဒါကလေးတွေတင်တဲ့ပုံမြင်တွေရလို့ပြောရမှာပဲကျွန်တော်တို့တော့ငှက်ကြားကိုခေါ်ပြီးတော့ပကံများထဲမှာဆွတ်ပြုတ်တိုက်တယ်ဆိုတာမျိုးဖြစ်နေတယ်ဓာတ်ပုံတော့ရရတယ်တဲ့မရှိပါဘူးဆိုတဲ့အခါကျတော့အရာတော်ကြီးကွာဒီကွာကြနိုင်တဲ့ကိစ္စပဲ
မစ္စတာကတ်ကမဲဟာသူဗမာပြည်ကမထွက်ခွာခင်ပေါ့လေမင်္ဂလာတုံလေးစိတ်မှာသတင်းတော့တွေကိုသတင်းစာရှင်းလင်းပွဲသဘောမျိုးလုပ်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ press statement ပေါ့လေသူခရီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်တော့ပဲဖတ်သွားခဲ့တယ်လို့တော်တော်များများပြောကြပါတယ်။ဆိုတော့ Mr. Cameron နဲ့အဖွဲ့ပေါ့လေ Mr. Scott Marshall တို့အဖွဲ့တို့ဟာဒီ Bangkok ကိုရောက်တဲ့အခါမှာလည်းသတင်းစာရှင်းလင်းပွဲတစ်ခုလုပ်တယ်လို့ကြားရပါတယ်။ဆိုတော့ဆရာတို့ Bangkok မှာလုပ်တဲ့ Mr. Campbell ခရီးစဉ်သတင်းစာရှင်းလင်းပွဲနဲ့မင်္ဂလာတုံလေးစိတ်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုနည်းနည်းနှိုင်းယှဉ်ပြီးတော့ပြောပြပါလားခင်ဗျာဘလို့များကြွားချမှုတွေရှိတယ်ဆိုတာပေါ့လေ
အမှန်ပြောရရင်တော့ကျွန်တော်ပုံတရားရတော့သေဆုံးပြကွာတယ်လို့ပြောရမှာပါလေကွာတယ်ဆိုတော့လေကျွန်တော်ထင်ပါတယ်မင်္ဂလာတုံးလေးစိတ်မှလောက်တဲ့ကိစ္စကတော့အချိန်အရရန်ကန်မပေးနိုင်တာလည်းဖြေကောင်းဖြစ်နိုင်ပါတယ်နောက်တစ်ချက်ကလည်းပဲသူတို့ငကိုဒီကတိကုတ်တွေလည်းရှိကောင်းရှိနေပါတယ်နော်သတင်းစာရှင်းပွဲမှာဘလောက်ထိပြောခွင့်ရှိတယ်ပြောခွင့်မရှိဘူးဆိုတော့ဒါသာတမန်ကျင့်ဝတ်စီမံစီကံတွေရရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲဒါကြောင့်မလို့လည်းပဲသူတို့ဒါပြည်တွင်းမှာတော့ဒါလောက်ကြည့်ပုံမှန်ရင်လည်းပြောမသွားဘူးဆိုတာလေးတစ်ချက်တွေ့ရတယ်။သို့တော်လည်းပဲဒီကဘန်ကောက်ရောက်လာတဲ့အခါမှာကြတော့ဘန်ကောက်ကတော့ဒါကသိရတိုင်းပဲနာမည်ကြီးထိုက်တန်းဒေသနာကြီးတွေဒေသသမားတွေအားလုံးရဲ့အလယ်မှာပြောရဆိုရတာဖြစ်တယ်။ဒီဒေသရှင်ကတော့ဒါအင်တန်ကြီးပါတယ်။ပြည်ထောင်ဆွေးနွေးရေးလုပ်ဖို့ကရွေးကောက်ပွဲတွေပို့ပြီးတော့အရေးကြီးတယ်ဆိုတာကိုသူတို့မှတ်ချက်ပြုတာလည်းတွေ့ရတယ်။ဒါကြောင့်လည်းပဲသူတို့ကကိစ္စကိုတော့တရားဝင်သူပြောတယ်။ဒီပြည်ထောင်ဆွေးနွေးရေးဖိနှောက်ဖို့ကိစ္စကိုသူတို့အားထုတ်မယ်။အားပေးမယ်ဆိုတာကိုတော့သူတို့ဒီမှာပုံနေနေပြောတာတွေ့ရတယ်။
ရှင်းနှစ်ထဲမှာလည်းဒီအများကလက်ခံနိုင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်အောင်ဒါကြိုးပမ်းရမယ်သဘောရှိတဲ့နောက်အမေရိကန်ကလည်းအခုကြားဝင်ပြီးတော့ပေါ့လေစိတ်သက်မှုတွေညှိနှိုင်းမှုတွေလုပ်ပေးတဲ့အချိန်မှာအခုလက်ရှိအနေထားအရပေါ့လေမြန်မာပြည်ရဲ့သတင်းစာလွတ်လပ်ခွင့်ဟာတိထက်ပိုပြီးတော့ကောင်းလာနိုင်မယ်အလားအလာမျိုးတွေ့ရလားခင်ဗျာ
အမှန်တော့မြန်မာဆက်အနာဝင်များအနေနဲ့တို့ရောတို့ပြန်သုံးတာပို့လို့ပါတယ် မီဒီယာကိုမီဒီယာနဲ့ပြန်ပြီးတော့တိုက်ခိုက်ဖို့ဆိုတာမျိုးအဲသူတို့ကဒီစစ်သားတွေပဲတွေးနေတယ်နော်တိုက်ဖို့ခိုက်ဖို့ပဲသူတို့တွေးနေတယ်တကယ်မီဒီယာဆိုတာကကိုယ်သာနော်စနစ်တကျအသုံးပြုရလို့ရှိရင်ဒါဟာတိုင်းပြည်အတွက်ကောသူတို့အတွက်ကောအများအတွက်ကောအကျိုးရှိပါတယ်တကယ်လာရှိပြန်အောင်ရောသဘောမျိုးနဲ့ပြည်ုံနေနဲ့တုံးနေတာအဖြစ်မသိတော့ဘူးလို့ကျွန်တော်တို့ထင်တယ်ဒါကြောင့်ဘာကောက်မှလုတ်သွားတဲ့ဒေသချင်းမမျိုးကိုအတူတူပြီးတော့ကပြည်တွင်းမှာမိမိတိုင်းပြည်အကျိုးရှိရာရှိအောင်ပြည်နယ်ကလွတ်လပ်ဖို့ကိုသူတို့အရင်ကပြန်လည်သုံးသပ်ပြီးတော့ဒီတော့ပို့ပြီးတော့ပွင့်လင်းညင်သာမှုရှိရှိဒေသလွတ်လပ်ဖို့ပေးနေတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်
ဆရာဦးစင်ရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ပါရဲ့